စစ်တွေမျိုးကနေမိနစ်20လောက်ဆိုင်ခင်းနဲ့သွားရင်ကားလမ်းနဲ့မလှမ်းမကမ်းမင်းကန်ရက်ွက်လို့ခေါ်လို့ရတဲ့နေရာမှာရခိုင်တိုင်းရင်းသားဒုက္ခသည်အိမ်တော်စု150တစုကိုလုံညွင့်ရင်အလုံးရေ150ခုနဲ့နေရာချထားပေးတာဖြစ်ပါတယ်။အဲ့ဒီလုံညွင့်အိမ်တွေရဲ့တံမိုးဟာတလုံးကိုကြက်ငွေ23သိန်းကုန်ကြတယ်လို့ကြားသိခဲ့ရပါတယ်။မင်းကန်ရက်ွက်ကားလမ်းဘေးကနေလေကွင်းတွေထဲမှာစောက်ထားတဲ့လုံညွင့်အိမ်အသစ်ဆက်ဆက်လေးတွေဟာပြင်အောင်အိမ်ပုံစံတူလေးတွေဖြစ်တာကြောင့်အဝေးကနေလှမ်းကြည့်မယ်ဆိုရင်တညီတညာလေးဖြစ်နေတာမြင်ရတယ်လို့တတ်တတ်ရရနဲ့နေချင်းစပွဲပုံစံလေးတွေပါလေနင်းဒီပါကြစစ်တွေမျိုးတွေကဘုံကြီးကြောင်းတချို့နဲ့စစ်တွေမျိုးအနီးမှာဖြစ်တယ်လို့နေခဲ့ရတဲ့ရခိုင်တိုင်းရင်းသားမိသားစုတွေအတွက်ရှေ့ရည်ရင်အေးရပြီလို့ထင်စရာဖြစ်ပါတယ်ကျွန်တော်တို့ RFA အဖွဲ့သားတွေရောက်သွားချိန်မှာညနေချိန်ဖြစ်တာကြောင့်လွင်ဒီခေါင်ပြင်လက်ွက်ထဲမှာစောက်ထားတဲ့အိမ်လေးတွေမြင်ရတော့စိတ်ထဲပီတိဖြစ်မိပါတယ်အဲ့ဒီပီတိဟာခဏပါပဲအဲ့ဒီဒုက္ခတဲ့မိသားစုတွေဟာနေရတာမပျော်တဲ့အပြင်ဒုက္ခအမျိုးမျိုးကိုပြောပြပါတယ်လုံချင်းအိမ်တွေတစ်လုံးနဲ့တစ်လုံးကြားမှာအိမ်သားတွေကိုတန်းစီပြီးစောက်ထားတာကိုတွေ့ရပါတယ်အိမ်တစ်လုံးနဲ့တစ်လုံးကနီးကပ်တဲ့အပြင်အိမ်သားတွေကအိမ်တိုင်းအတွက်တလုံးစီစောက်ပေးထားတာဖြစ်တဲ့အတွက်ကြောင့်အိမ်သားအလုံးကြီး150တလုံးရှိတာဖြစ်ပါတယ်။အဲ့ဒီအိမ်သားတွေမှာအပေါ်လေးသွားသူမရှိပါဘူး။အိမ်နေတဲ့ဝေးတဲ့နေရာတွေမှာအပေါ်လေးကိုသွားရောက်ဖြည့်ရှင်းကြပါတယ်။ဘာကြောင့်လဲဆိုတော့အိမ်သားရင်းဆိုတာမရှိဘဲမြေကြီးတဲ့တပေကနေနှစ်ပေလောက်ထိသာတူးထားပြီးတော့အိမ်သားတွေကနေပိုက်နဲ့တန်းပြီးထိုးဆိုင်ထားရုံတက်တက်တာထားတဲ့အတွက်ကြောင့်အပေါ်လေးသွားဖို့မသင့်တော်တဲ့အခြေအနေဖြစ်ပါတယ်။ဒုက္ခတွေရောက်ခါစားကအပေါ်လေးသွားသူတွေရှိလို့အိနီနာချင်းရန်ဖြစ်ကြပြီးအားလုံးမသွားကြဘို့သဘောတူလိုက်ကြရတာလည်းဖြစ်ပါတယ်
။ရေကိစ္စကလည်းတော်လေးဆိုရကြဘာဖြစ်ဆိုတော့ကျွန်တော်တို့300တာလေးတည်ကြီးပဲ။ဘာပြတာလေးတည်ကြီးဒီကြီးဟိုအနေထားကလည်းတော့ပင်ငါးဆင်လောက်မှမဝေးဘူးဆရာ။အင်တာနက်ဟိုညနေဆိုတော့ကျွန်တော်တို့ပြည်ရင်ဒီဓမ္မရှက်မဲ့အခန်းတွေပါတယ်လေအကုန်လုံးမပါဘူးဆရာ။ကျွန်တော်တို့ဓမ္မရှက်ဆရာမရှိ။မြေမရှိဒီအင်းအပေါ်တစ်ခုတည်းပဲဆရာ။ဆိုတော့ကျွန်တော်တို့သားပြသမီးမျိုးတွေနဲ့အကုန်လုံးအဆင်မပြေဘူးဆရာ။
မင်းငန်ရက်ွက်နေရာချထားရေးစခန်းဥက္ကရာဦးကျော်အေးပြောသွားတာဖြစ်ပါတယ်စစ်တွေမျိုးမှာအကြံဖက်ပဋိပက္ခတွေအပြီးနောက်ပိုင်းရခိုင်တိုင်းရင်းသားမိသားစုတထောင်ကျော်လဲအိုးမဲ့အိမ်မဲ့ဖြစ်ကုန်တာပါအဲ့ဒီလိုဒုက္ခသည်ဖြစ်ရတဲ့အထက်မှာနှစ်မျိုးတွေ့ရပါတယ်အခုမင်းငန်ရက်ွက်မှာလုံချင်းအိမ်တွေနဲ့နေရသူတွေကအရင်ကစစ်တွေမှာအိုးပိုင်အိမ်ပိုင်မရှိခဲ့ဘဲငှားရမ်းနေသူတွေဖြစ်တယ်လို့သိရပါတယ်အိုးပိုင်အိမ်ပိုင်ရှိခဲ့သူတွေကိုတော့ပိုကောင်းတဲ့လုံချင်းအိမ်လေးတွေဆောက်ပေးပြီးအစိုးရကစစ်တွေမျိုးအနီးမှာနေရာချထားပေးခဲ့မှုပါတယ်အဲ့ဒါက2013ခုနှစ်မိုးရင်းလောက်ကပါအဲ့ဒီပထမအတုကမိသားစု600ကျော်ရှိပြီးလုံချင်းအိမ်တွေတိဆောက်ထားပုံကပိုကောင်းပါတယ်။ရေကလည်းလက်ရှိမင်းငန်ရက်ွက်ထက်ပိုတက်ပြီးအများသုံးနိုင်အောင်စီစဉ်ပေးထားတာဖြစ်ပါတယ်။မင်းငန်စခန်းမှာအင်ဂျင်150ကျော်အတွက်လက်နဲ့ဆွဲပြီးတင်ရတဲ့မောင်းတံပါတဲ့ရေငုပ်ဆယ်ငုပ်ရှိပါတယ်။တစ်လအတွင်းနှစ်ခုကပြက်ပြီးသုံးမရတော့ပါဘူး။လုံချင်းအိမ်တွေဟာမိသားစု3ယောက်လောက်အတွက်သာတင့်တော်မဲ့အခြေအနေဖြစ်နေပါတယ်။18ပေ18ပေအကျယ်ရှိပြီးအိမ်ထဲမှာအခန်းဆိုတာတည်တတ်မပါဘူးလို့ပြောပါတယ်။ကျွန်တော်တို့တွေ့ရတဲ့အိမ်ကအထဲမှာရှိတဲ့အခန်းဟာသူတို့ဘာသာဖွဲ့ထားတဲ့အခန်းလို့ဆိုပါတယ်။တုံးထားတဲ့တစ်သားဟာအတော်ပွားရောင်းရောင်းနိုင်တဲ့တစ်ဖြစ်ပြီးလေကားနဲ့တကားဆိုရင်ဖြစ်တယ်လို့လှုပ်ထားတယ်လို့စကန်းဥက္ခရာကစိတ်ပြတ်စွာနဲ့ပြောပါတယ်။စကန်းတွင်ကအင်ရှင်မာတူးကတော့ထမင်းချက်ဖို့နေရာမရှိတာနဲ့ငုတ်တွေကထွက်တဲ့ရေဟာဇဝက်သားများလို့နာကြောင့်မတော့တဲ့မတုံးတဲ့ပေမဲ့ဒီရေပဲရှိတဲ့အတွက်ကြောင့်အစိုးရအနေနဲ့တမျိုးတမျိုးပြန်လည်စဉ်းစားပေးစီလို့ကြောင်းသူ့တောင်းဆိုချက်ကိုကျွန်တော်တို့ကိုပြောပြပါတယ်
။ရေကလည်းနင်းနေလောက်အခါကြီးရှိပါရဲ့ရေတွေကပြားတယ်ဆက်ပြတ်တိုးလို့မရဘူးအဝဲချော်လို့မရအမြုပ်မထွက်ပါဇဝက်သားများပါတယ်
ကလေးတွေဟာအဲ့ဒီငုတ်ကရေတွေတောက်ပြီးဝမ်ပြက်ဝမ်ရှော့ယောဂါတွေအဖြစ်များနေကြတာတွေ့ရပါတယ်ဝမ်ပြက်ဝမ်ရှော့တဲ့ဆေးဝါးကိုတော့ MSF အဖွဲ့ကပေးပြီးကြံတဲ့ဆန်စီစတာတွေကိုတော့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကမျှဝေပေးပါတယ်စခန်းတွင်းကလူတွေဟာအလောက်ကံမရှိတာကြောင့်ရေရှည်မှာဘယ်လိုရက်တည်ကြမလဲဆိုတာကိုစိုးရိမ်နေကြပါတယ်အရင်ကသူတို့နေခဲ့တဲ့နေရာဟာစစ်တွေမျိုးနဲ့နှီးတာကြောင့်ငွေစာလေးပါလေးရဖို့မြို့ထဲမှာနေစဉ်အလုပ်လုပ်ကြရသူတွေရှိပါတယ်အခုနေရာကဆိုင်ကယ်ရှိမှသွားလာနိုင်မဲ့နေရာမျိုးလိုဖြစ်နေပါတယ်မင်းငန်ရက်ကောက်ကစခန်းမှာလူရေ600ကျော်ရှိပြီးတော့တဝက်လောက်ကကလေးငယ်တွေဖြစ်ပါတယ်ကျွန်တော်တို့ရောက်သွားချိန်မှာသုံးတန်းစာမွေးပွဲဖြည့်ပြီးစားအချိန်ဖြစ်ပါတယ်လွင်ဒီခေါင်ပြင်မှာစောက်ထားတာရဲ့ရောက်ခါစားဖြစ်တာကြောင့်အိမ်တွေကပြတင်းပေါက်တွေနားမှာလာတဲ့သူတွေကိုငေးကြည့်နေတဲ့ကလေးငယ်တွေရဲ့မျက်နှာဟာအားငယ်မှုအရေးအယောင်တွေတန်းနေတာကိုသတိထားမိပါတယ်ကလေးများစုဟာစစ်တွေမျိုးတွေကနာစီရက်ကွက်နဲ့တခြားနေရာတွေကကျောင်းနေမှာပညာသင်ကြားနေကြတာဖြစ်တဲ့အတွက်ကြောင့်သွားလာရေးအတွက်သုံးဘိန်းလိုဖယ်ရီသုံးပြီးတော့နေစဉ်သွားရပါတယ်ပြည်နယ်စုအားကအဲ့ဒီလာစဉ်သုံးဘိန်းပို့ပိုက်ဆံပေးမယ်လို့ပြောပေမဲ့မပေးတဲ့အတွက်ကြောင့်စကန်းကော်မတီမှာအကျွေးတင်နေတဲ့အကြောင်းစကန်းလူကြီးတူကအခုလို့ပြောပါတယ
်ဘာလို့လဲကြကြောင်းစည်းဟိုကလေးတွေကြောက်ခနေပြီးသားကသုံးဘိန်းသုံးနဲ့လွှတ်ပါလို့ပြောတယ်အဲစာတန်းကျောက်ကိုရေကျွန်တော်တို့ကဒီသုံးဘိန်းငှားလေတယ်ငှားလိုက်မှကတလားကိုတသိန်းနဲ့သုံးပေးမယ်အဲ့တသိန်းနဲ့သုံးကအခုထည့်မရသေးဘူးလေးလားစာစလုံးကိုရော်ထည့်ကနေပြီးသားဒီအောက်ထားနေပြီးသားစိတ်ပြီးမှအဲ့ပိုက်ဆံကိုပေးထားတယ်
စစ်တွေမျိုးအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေမှာတူညီတာကအလောက်ကံမရှိတဲ့အတွက်ဝင်ငွေမရှိဘဲထောက်ပံ့မှုနဲ့သာအသက်ရှင်နေကြရတာပါ။မင်းငန်စခန်းကကလေးငယ်အများစုဟာလွန်ခဲ့တဲ့၄နှစ်ကမမွေးသေးတဲ့ကလေးငယ်တွေလို့ထင်ရပါတယ်။ရင်ခွင်ထဲမှာမိခင်တို့ရေဆိုးနေတဲ့ကလေးငယ်တွေ lonye any woma, ang any hem pinny de galidri, juja juja, lonye any jare, in darinama, sogazani de, galingari and nagaha, leshi nia chatai ponzane, and when guinjam shidalu, lujiri dominating at Sakantuku pinny delu, Sakan uchoi poiniga, genorugu, biobiabarikmia.